မြန်မာနိုင်ငံတွင်ရက်ကြီးဆင့်အုပ်ချုပ်ရေးပိုင်းမှာရွေးကောက်ပွဲတွေပြုလုပ်ပေးပြီးအုပ်ချုပ်မှုအဆင့်ကျင်ကိုရွေးချယ်ခဲ့တယ်ဆိုပေမဲ့ရက်ကြီးအဆင့်ပြုပြင်ပြောင်းလဲရေးကိစ္စတွေမှာအားရချေနှက်လောက်စရာမတွေ့ရသေးဘူးလို့88ပွင့်လင်းလူ့အဖွဲ့အစည်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရက်ကြီးဆင့်အုပ်ချုပ်ရေးဒါမှမဟုတ်အခြေခံအစိုးရများရဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာအစီရင်ခံစာဆိုပြီး88ပွင့်လင်းလူ့အဖွဲ့အစည်းရဲ့ဒီကနေ့ထုတ်ပြန်ချက်မှာအောက်ခြေအဆင့်ဒီမိုကရေစီနီးကျပြုပြင်ပြောင်းလဲမှုတွေအားနည်းနေတယ်ဆိုပြီးတော့ထောက်ပြခဲ့တာပါ88အဖွဲ့ရဲ့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်ရုံးခွဲကကုသညုံကနေဒီအကြောင်းသတင်းပေးပို့ထားပါတယ်ရှင
်သမရဦးသိန်းစင်ဆိုရလက်ထက်အောက်ခြေအဆင့်အောက်ခြေရီမှာဖြစ်ပျက်နေတာတွေကိုတစ်နှစ်ကြာအချိန်ယူကောက်ခံစုဆောင်ပြီးတော့ဒီအစီအစဉ်စာကိုထုတ်ပြန်တာဖြစ်တယ်လို့88ပွင့်လင်းလူ့အဖွဲ့စည်းကပြောပါတယ်ဒီလုတ်သွားခဲ့တဲ့ရက်ကြီးအုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာလူလူကအမှန်တကယ်ရွေးချယ်တင်မြောက်နိုင်မှုဟာတနင်္ဂနွေတိုင်းတာရဲ့38ရာခိုင်နှုန်းပဲရှိတဲ့အကြောင်းအဲ့ဒီစင်ကစားမှာဖော်ပြပါရယ်။တစ်ချိန်တည်းမှာပဲအခုလိုမျိုးရွေးချယ်ခံရတဲ့အုပ်ချုပ်ရေးမှူးတွေဟာလည်းအစိုးရကခန့်ထားတဲ့အုပ်ချုပ်ရေးပိုင်းရဲ့လွှမ်းမိုးမှုကိုခံရရဆဲဖြစ်တယ်လို့88ပွင့်လင်းလူ့ဖွဲ့စည်းခေါင်းဆောင်တူဖြစ်တဲ့ကုချင်းမီကဗီဒီယိုကိုပြောပါရယ
်။ရက်ကြီးအုပ်ချုပ်ရေးမှာဘာပဲဖြစ်ရွေးကောက်ပွဲဖြစ်လာပြီဆိုတဲ့ခါကျတော့ဒီမိုကရေစီပုံစံလေးပြောင်းလာပြီလို့ယူဆစရာရှိတယ်။သို့သော်ညာလည်းကျွန်တော်အရင်ဒီနာဝတခေနာဖာခေမှာလိုပဲကြကြီးအုပ်ချုပ်ရေးမှုတွေဟာဟလာဟိုသူတို့ mindset တွေမပြောင်းနိုင်သေးတာနောက်တစ်ချက်ကပါလဲဆို appointed body ခလို့ခေါ်တဲ့ဟလာသူဟိုခန့်အပ်ခံထားရတဲ့ဝန်ထမ်းတွေကနေတခါသူဩဇာလွှမ်းမိုးနေတာဟလာပြည်ထောင်စုဌာနခန့်အပ်တဲ့ထွေဥဝန်ထမ်းတွေကမြို့နယ်အဆင့်ခရိုင်စစ်ရှိတဲ့ထွေဥဝန်ထမ်းတွေကဟလာဒီရက်ွက်ကိုရက်ွက်အုပ်ချုပ်ရေးမှုတွေပြန်ပြီးတော့အမိန်ပေးတာလို့စိတ်ခိုင်းတာတို့ပါတော့ပြန်လုပ်နေတဲ့ခါကျတော့ဘာထူးတော့မလဲ
ရွေးချယ်ခံရတဲ့အုပ်ချုပ်ရေးမှုတွေရဲ့ရည်သွေးပိုင်းအရပြောရင်လေနိုင်ငံလုံးဆင့်ပြုတ်လုံနေတဲ့ဒီပြုပြင်ပြောင်းလဲရေးတွေမှာလိုက်နာအကောင့်ထဲပေါ်နိုင်လောက်အောင်ပြည့်ဝမှုမရှိဘူးလို့88ဖွဲ့ကထောက်ပြပါရတယ်ရကြီးအုပ်ချုပ်ရေးအဆင့်ဟာတိုင်းပြည်လူထုရဲ့ကြိုးစည်းပွားကိုအနီးကပ်စီမံခန့်ခွဲရတဲ့အခြေခံဆွေးနွေးရည်ဖြစ်တာမို့လို့လူထုကိုအမှန်တကယ်ကူစားပြုဖို့လိုအပ်ပြီးတော့အရေးသွေးပြည့်မီဖို့လည်းလိုအပ်တယ်လို့ဆိုပါရတယ်။ရကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုလူထုများကစိတ်ဝင်စားမှုအားနေတာကြောင့်လည်းဒီအပေါ်အစင်းစင်းကနေပြီးတော့ခြားပေးလိုက်သူတွေပဲရွေးချယ်ခံရတာမျိုးဖြစ်နေတယ်လို့သူကထောက်ပြပါရတယ်။ပြုရင်ပြောင်းလဲရေးပုံစံနဲ့အတူပဲလက်ရှိဖွဲ့စည်းပုံမှာအချက်လက်အားနည်းမှုတွေကြောင့်လည်းဖြစ်တယ်လို့88ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုကိုကြီးကဝေဖန်ပါတယ်။တကယ်တော့ဒီအပေါ်အဆင့်ပြုပြင်ပြောင်းလဲမှုတွေနဲ့အတူပဲအောက်ခြေအစိုးရတွေပြောင်းလဲမှုရှိမှသာတနင်္ဂနွေလုံးအတိုင်းအတာဆောင်တဲ့ပြောင်းလဲမှုတွေဖြစ်လာနိုင်မယ်ဆိုပြီးတော့သူကပြောပါတယ
်။ဘာဖြစ်လို့ဒီရုပ်ောက်ပွဲမရှိလာတဲ့အစားရင်းဒါတွေအောက်ခြေအဆင့်မှာစပြီးတော့ရုပ်ောက်ပွဲတွေပေါ်လာတာကိုဒီအောက်ခြေတူဒီမိုကရေစီအဖြစ်နဲ့ကျွန်တော်တို့ကတိတိကျကျအသိသုံးနိုင်ဖို့အကောင့်တွေပေါ်လာဖို့ကျွန်တော်စမျိုးသားနေပါတယ်။တကယ်ကဖုန်းကြီးတော်စုအဆင့်မှာလည်းပဲလိုအပ်တဲ့ဥချုပ်ရေးအာဏာနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးတွေကိုဥပဒေပြဋ္ဌာန်းနိုင်မှုဖွဲ့စည်းပုံစံကဥပဒေမှာအဟံတားဖြစ်နေတဲ့အချက်တွေပြင်ဖို့ဥစ္စာတွေဆက်ကြိုးစားအောင်အဲ့တော့အောက်ခြေကကြိုးစားလာတဲ့ democratization ပေါ့ democracy ပြုပြင်ပြောင်းလဲမှုနဲ့အပေါ်ကနေပြီးတော့အုပ်ချုပ်ရေးကဏ္ဍကိုပါ democracy နီးကြပြုပြင်ပြောင်းလဲမှုတွေအပေါ်ကဖွဲ့စည်းပုံအဆင့်နိုင်ငံတော်အဆင့်ပြည်တော်စုအဆင့်ကြိုးစားနေတာနဲ့တကယ်တည်းထဲမှာအောက်ကလည်းပဲအောက်ခြေက democracy ကျင့်သုံးတာနဲ့တနည်းအားဖြင့်တိုင်ပင်တစ်ခုပေါ့အဲ့ဒီကာလတစ်ခုမှာပေါင်းစပ်နိုင်ဖို့တည်းဆိုလို့ရည်ရွယ်နေတယ်
မြန်မာနိုင်ငံမှာဒီနှစ်ပေါင်းတော်ကြာအောက်ခြေလူလူအကြအုပ်ချုပ်မှုပိုင်းနဲ့ပတ်သက်ပြီးတော့ယုံကြည်မှုမဲ့နေတာတွေကိုပြင်ဖို့ဆိုရင်တော့အောက်ခြေအစိုးရအစ်စ်နေမှာပို့ပြီးတော့ရေးကြည့်တယ်ဆိုပြီးကိုချင်မီကအခုလိုထောက်ပြပါရယ
်။နော်ဒီအောက်ခြေအစ်စ်မှာအစားရဝတ္တလိုဥက္ကဋ္ဌလိုအစ်စ်မျိုးအစားပြပြခါခါဆင်းရဲကဆက်ဆံခဲ့တာ။အဲ့တော့သူတို့ပုံမှာဟလာနှွေးထွေးတဲ့အုပ်ချုပ်ရေးကိုပေးနိုင်တယ်ဆိုလို့ရှိရင်အဲ့ဒီဟာသူတို့စိတ်အနာတက်တာမယ်။စိတ်ဒဏ်ရာတက်တာမယ်။သူတို့ရဲ့စိတ်ချမ်းသာမှုကိုကျွန်တော်တို့အရင်ဆုံးပေးရမယ်ဆိုတဲ့ဥစ္စာကိုလည်းကျွန်တော်ထောက်ပြလာတယ်။အစိုးရနဲ့ပြည်သူ့ကြားမှာနိုင်ငံရေးရစစ်ချယုံကြည်မှုမရှိဘူးဆိုရင်ဘာမှမတိုးတက်လာဘူးဘာမှမဖြစ်ထွန်းလာဘူးအဲ့တော့ confidence of politics ကိုတိဆောက်ဖို့အတွက်ကိုကျွန်တော်ကဦးစားပေးပြီးတော့ကျွန်တော်ပြောတာ
88ညဉ့်ညဉ့်ရင်းနဲ့ပွန်လင်းလူဖွဲ့စည်းကထုတ်ပြန်တဲ့ဒီအစီအစဉ်စာကိုကြည့်ရင်တော့ဝေဖန်မှုတွေထက်အပြုသဘောထောက်ပြတာတွေပိုများတာတွေ့ရပါတယ်ရကြီးအုပ်ချုပ်မှုဒါမှမဟုတ်အခြေခံအစိုးရအဆင့်တွေဟာတိုင်းပြည်တစ်ပြည်အတွက်အထူးသဖြင့်ဒီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်အရေးကြီးတယ်ဆိုတာကိုထောက်ပြထားပြီးတော့ရကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေနဲ့ပတ်သက်လို့ခြေခြေပြန့်ပြန့်ပညာပေးဆောင်ရွက်ရမယ်ဆိုတာတွေကိုလည်းအကြံပြုထားပါတယ်ဒါပြင်အခုလိုမျိုးဒီအခြေခံအဆင့်အစိုးရတွေရဲ့ပြုပြင်ပြောင်းလဲရေးကိုပြည်ထောင်စုအစိုးရလွှတ်တော်နိုင်ငံရေးပါတီများနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်သွားတဲ့ဆိုပြီးတော့လည်းကြံပြုထားတာတွေ့ရပါတယ်ခင်ဗျာ